မကြသေးခင်တုန်းကအမေရိကန်အလို့တော်ကနေပြီးတော့တည်ပြလိုက်တဲ့မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့ဥပဒေပြင်ဆင်ချက်မူကြမ်းကအမေရိကန်နဲ့မြန်မာစစ်ဖက်ဆက်ဆံမှုအပေါ်မှာအကန့်အသတ်တွေဖြစ်စေမှာမဟုတ်ဘူးလို့တပ်ပိုင်းဆိုင်ရာအစီအစဉ်ရရှိချက်ကပြောဆိုလိုက်ပါတယ်လက်ရှိကချင်စစ်စင်ရေးတွေနဲ့ပတ်သက်လို့ဘယ်ဆွေးနွေးလာအောင်မှာလဲဖြစ်ဖြစ်တက်မတော်အနေနဲ့ငင်းကြေးလို့ဖို့အသင့်ရှိတယ်လို့လည်းပြောပါတယ်ဒီပြော်မှာကြိုင်သွားပြော်တင်ပြထားတဲ့ဖြူမြန်မာလိုက်တင်တော့မမေခါကတင်ပြပို့ထားပါတယ်ရှင
်ဒီနေ့ဒီပြော်မှာလုပ်တဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့တနစ်တာကာလာတွင်ဆောင်ရွက်နေမှုတွေနဲ့ပတ်သက်လို့တင်းစာရှင်းလင်းမယ်မှာလူခွင့်ရည်တွေချိုးဖောက်မှုတွေရှိတဲ့အတွက်မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမယ်အမေရိကန်နိုင်ငံကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေချမ်းအပေါ်တမလို့ရဲ့သဘောထားနဲ့ပတ်သက်လို့ VOA သတင်းဌာနကမင်းပြမှုကိုကာဝေးဝင်ကြီးဌာနအနေနဲ့အတွင်းဝင်ဘူမူးချုပ်အောင်ကျော်ဟိုကအခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ
်။လူခွင့်ရချိုးပေါက်တယ်လူခွင့်ရချိုးပေါက်တယ်ဆိုပြီးတော့အခုဆိုရင်အញ្ញံကိုကြီးထွားလာတဲ့ဆွဆွဲမှုပေါ့ဒီနေ့အတွက်ကျွန်တော်တို့မကြဆနပြောပါတယ်။ကျွန်တော်တို့ကိုလူခွင့်ရချိုးပေါက်တယ်ရှိတယ်ဖြစ်ဆိုရင်ကျွန်တော်တို့ပြောပါနော်တက်တဲ့အထောက်အထားနဲ့ကြားပါ။တက်တဲ့အထောက်အထားနဲ့မကြဘဲနဲ့နေရာကမှာလူခွင့်ရချိုးပေါက်တယ်နေရာကမှာလူခွင့်ရချိုးပေါက်တယ်အဲ့လိုဆွဆွဲနေမယ်ဆိုရင်ဒါဒီကျွန်တော်တို့ဆွဆွဲအဖြစ်မှာဖြစ်ပါတယ်ဆွဆွဲတဲ့ဆိုရင်ကျွန်တော်တက်တဲ့အထောက်အထားပေးပါအဲ့ဒီပုံမှာဆက်လိုက်နေဆက်လိုက်လို့မှန်ကန်တယ်ဆိုရင်ကျွန်တော်ဥပဒေအရရေးယူမှာဖြစ်ပါတယ်ဒါခုနကတော့ဒါဆွဆွဲတဲ့အခြေအနေမျိုးကြတော့ကျွန်တော်တို့ကတစ်သက်တည်းဆွဆွဲမှုပဲဖြစ်ပါတယ
်ဒီတင်အမေရိကန်နိုင်ငံကမကြခင်ကပြင်ဆင်လိုက်တဲ့ဒီဥပဒေမူကြမ်းကအမေရိကန်နဲ့မြန်မာစစ်တပ်ဆက်ဆံမှုအပေါ်မှာအကန့်အသတ်ဖြစ်စေမှာမဟုတ်ဘူးလို့လည်းဆိုလိုက်ပြီးအမေရိကန်ကလည်းစစ်ထက်ရေးဆိုင်ရာတင်းနှံတွေစစ်လက်နက်ပစ္စည်းထောက်ပံ့မှုတွေစီးရေးအရာထောက်ပံ့မှုတွေပူရဲဆောင်ရွက်ထားတာမရှိတာကြောင့်စစ်ထက်ပိုင်းဆိုင်ရာဆက်ဆံရေးတင်းမာစရာမရှိဘူးလို့လည်းသူကဆိုလိုက်ပါတယ်တိုင်းရင်းသားဒေသတွေနဲ့လူနည်းစုတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိရဲလို့အမေရိကန်နိုင်ငံအပါဝင်နိုင်ငံတကာအတိုင်းဝိုင်းရဲ့လူခွင့်ရေးလှုပ်ရှားသူတွေကစွပ်စွဲထားကြပြီးတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့တိုက်တွန်းနေကြသေးပါလက်တလုံးမှာလည်းငင်းငင်းကြီးကိုဥတီလောက်ဆောင်မယ်ဆိုတဲ့ NLD အစိုးရလက်ထက်မှာတိုင်းရင်းသားဒေသတွေမှာစစ်ရေးပုံမှုတင်းမာလာခဲ့တာတွေရှိနေတဲ့အပြင် NLD အစိုးရဖော်ဆောင်နေတဲ့ပင်လုံးကြီးလာကန်ကလည်းနှောင့်နှေးတန့်ကြွမှုတွေရှိနေကြပါတယ်ငင်းငင်းရဲ့လုပ်ငန်းစဉ်နှောင့်နှေးတန့်ကြွမှုနဲ့ပတ်သက်လို့ VOA ကမင်းမြနာမှာတော့သူကအခုလိုပြန်လေဖြေကြားသွားခဲ့ပါတယ
်ဒီငင်းငင်းပုံဆောင်မှုနှောင့်နှေးတန့်ကြွနေရခြင်းဆိုအကြောင်းတရားဒီတက်မလို့ကြောင့်မဟုတ်ပါဘူးဒီပုံမှာမူတည်ပြီးတော့သူတို့တွေကသူတို့ရရှိကြတဲ့အခွင့်အရေးတွေပေါ့သူတို့ရရှိကြတဲ့အခွင့်အရေးတွေသူရဲ့ဒီလက်နဲ့ဆွဲကင်ပြီးတောင်းဆိုခြင်းနဲ့အချက်ဒီအဲဒီပုံမှာမူတည်ပြီးတော့ပဲကျွန်တော်စန့်ကြံနေရခြင်းဖြစ်တယ်လို့နော်ဆိုသင်ယူပ
ါလက်ရှိ NLD အစိုးရလက်ထက်ငင်းငင်းလုပ်ငန်းစဉ်အပေါ်တက်မတော်ပါဝင်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေနဲ့မိကုန်တွေထွက်ပေါ်နေပါတယ်အရင်သမရောင်းဦးသိန်းစုံရဲ့ငင်းငင်းဖော်ဆောင်မှုအပေါ်တက်မတော်ပါဝင်မှုနဲ့ NLD အစိုးရရဲ့ငင်းငင်းဖော်ဆောင်မှုအပေါ်တမရောပါဝင်မှုနဲ့ပတ်သက်လို့ဘယ်ဆိုရလက်အောက်မှာပဲဖြစ်ဖြစ်တမရောအနေနဲ့ငင်းငင်းလှုပ်ဖို့အစင်သင့်ရှိနေတယ်လို့စစ်စင်ရင်းရက်ဖို့လက်ရှိတမရောကအမိန်ပေးလာရင်လည်းရက်တန့်သွားမယ်လို့ဘုံမူးချုပ်အောင်ကျော်ဟုကဆိုလိုက်ပါတယ
်ကျွန်တော်တို့တမရောအနေနဲ့ကတော့နိုင်ငံတော်ရဲ့ဥဆောင်မှုအောက်မှာပဲရှိပါတယ်နိုင်ငံတော်ရဲ့ဒီကကျွန်တော်တို့ရဲ့ညွှန်ကြားချက်အတိုင်းပဲကျွန်တော်သွားနေပါဖြစ်ပါတယ်ကျွန်တော်တို့နိုင်ငံတော်တမရောကဒီနိုင်ငံရဲ့အကြီးအကဲဖြစ်ပါတယ်နော်ဒီနိုင်ငံရဲ့အကြီးအကဲဖြစ်တဲ့အကြောင်းကိုသူကနေပြီးတော့တရားဥပဒေနဲ့ညီညွတ်တဲ့အမိန့်ပေးလာမယ်ညဥပဒေနဲ့ပြတ်လုံးမေးပေးလာမယ်ဆိုရင်ကျွန်တော်ဒါလိုင်းနာဆောင်ဖို့အသင့်ပါပဲဘာမှမလိုက်လိုင်းနာဆောင်ရအကြောင်းမရှိပါဘူးအဲ့ဒါလေးတော့ဖြေကြားနေပ
ါလက်ရှိမှာတော့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေသေးပါဒီလိုတိုက်ပွဲတွေဖြစ်ပွားနေတာဟာအုတ်ထုတ်မှုတက်ပြီးတရင်းဌာနချုပ်တွေပေါ်တိုက်ခိုက်လာလို့ပြန်လည်တုံ့ပြန်ရတာဖြစ်သောဘုံချုပ်အောင်ကျော်ဟုကဆိုပါရင်တက်မတော်အနေနဲ့နိုင်ငံတော်ကောက်ရေးအတွက်သာလုပ်ဆောင်နေတာဖြစ်ပြီးစစ်ရေးအရာဘယ်ဖွဲ့စည်းကိုမှဖိအားပေးတာမရှိဘူးလို့လည်းဆိုလိုက်ပါရဲ့ရှင်
။ဒါနဲ့ခတ်တင်ပေးပို့ထားတာဖြစ်ပါတယ်။